နေပြည်တော်တည်ထောင်တရားရုံးမှာအပတ်စဉ်တင်းလာနေတိုင်းစစ်ဆေးနေကြနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အမှုတုံးမှုနဲ့သမရဦးဝင်းမြင့်အမှုတမှုတို့ကိုဒီကနေ့အောက်တိုဘာလ16ရက်နေ့မှာဆက်လက်ကြားနာပါတယ်ဒေါက်ဆန်းစုကြည်အပေါ်ပုတ်ကုံတွင်းကုံဥပဒေပုံမှား8ဆက်သွယ်ရေးဥပဒေပုံမှား69တို့နဲ့တရားစွဲထားတဲ့အမှုတွေအတွက်နှစ်ဖက်ရှိနေတဲ့တရားရုံးကိုရှောက်လဲချက်ပေးခဲ့ကြပါတယ်ရန်ကုန်ကပြပို့တဲ့ဒီသတင်းကိုတော့မခင်ဖြူသေးကပြောပြပေးမှာပါခင်ဗျာ
။ဒီလိုတည်တံ့တရားရုံးမှာအပတ်စဉ်တင်းလာနေတိုင်းစစ်စီလီကသမရဥဝင်းမြင့်အပေါ်ဆွဲဆွေထားတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာအမှုနဲ့မင်္ဂလာတိုင်းပြည်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပေါ်တရားဆွဲဆွေထားတဲ့သဘာဝဘေးအမှုပို့ကုံသွင်းကုံဥပဒေပုံမှား8ဆက်သွယ်ရေးဥပဒေပုံမှား69တို့ကိုဒီနေ့စစ်ဆေးပါတယ်။ပို့ကုံသွင်းကုံနဲ့ဆက်သွယ်ရေးဥပဒေတွေချိုးဖောက်တယ်လို့စစ်ဆွဲခံထားတဲ့အမှုတွေနဲ့ပတ်သက်လို့နှစ်ဖက်ရှိနေပြီဒီနေ့ရှောက်လဲချက်ပေးခဲ့ကြတာပါ။ဒီကိစ္စရတယ်ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတူကဒီလိုကိုအခုလိုပြောပါတယ
်အဲအဲ့ဒီဘောကဘူးဘူးဘူးမရှိလေအဲ့ဒါရှောက်ရက်စတင်လိုက်တယ်ပြီးတော့ဟိုကပြန်ခေါ်သက်ပြီးကဟိုသူတို့အရင်ဟိုကဘာပြန်နေရပြန်ခေါ်သက်ပြီးတရားမသိနေနိုင်တဲ့နောက်တယောက်ပေါ့တစ်ခါပြန်ဟိုဆင်းလိုက်တယ်တော့ဒီကြီးကစက်လာမဲ့တင်းနေတာကြီးရှိလိုက
်ဘောကဘူးတွင်းကဥပဒေပုံမှန်ရှေ့အမှုဟာဖေဖော်ဝါရီ1ရက်အာနာတင်းနေနေကဒေါ်ဆန်းစုကြည်နေအိမ်ကနေစက်သွေးရေးစကားပြောဆက်နဲ့ဇန်နဝါရီတွေ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဆွဲဆိုထားတဲ့ပုံမှန်ဖြစ်ပါတယ်။စက်သွေးရေးဥပဒေပုံမှန်69ကတော့အဲ့ဒီပစ္စည်းတွေကိုတရားမဝင်လက်ဝယ်ထားရှိခဲ့တာကြောင့်ဆိုတဲ့ဆွဆွဲချက်နဲ့အမှုဆွဲခဲ့တာပါ။ဒီမှုတွေအတွက်ဒေါ်ဆန်းစုကြည်မှာအပြစ်ရှိတယ်လို့တရားလိုဘက်ကတရားသူကြီးကိုရှောက်ထားခဲ့ပြီးဒေါ်ဆန်းစုကြည်ရဲ့ရှေ့နေပြည်ဘက်ကတော့အပြစ်မရှိကြောင်းတက်တင်နေတကွပြန်လည်ခြေပရှောက်ထားတင်ပြခဲ့တယ်လို့ပြောပါတယ်။ဒီမှုတွေအတွက်ဆွဲချက်တင်မတင်ဆိုတဲ့ဆုံးဖြတ်ချက်ကိုတော့လာမယ့်တနင်္လာနေ့အောက်တိုဘာလ25ရက်နေ့မှာဆုံးဖြတ်သွားဖို့ရှိပါတယ်။ဆက်ရှိမှာတော့ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်အမှုတွဲထားတဲ့အများပြည်သူတင်းငင်အေးချမ်းမှုပြက်ပြားစေအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှား905ခခွေးနဲ့အမှုတိုးချင်းစီအပေါ်သဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှား25နဲ့ဆွဲဆိုထားတဲ့အမှုတွေကိုဆွဲချက်တင်ထားပါတယ်။